မေရိကန်သမ္မတဒေါနထရမ့်နဲ့တရုတ်သမ္မတရှီဂျင်ဖင်တို့တွေ့ဆုံပြီးတဲ့နောက်အမေရိကန်ကတရုတ်နိုင်ငံပေါ်ကုန်သွယ်ခွင့်တွေနောက်ထပ်တိုးမြင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်းပြီးနိုင်ငံခြားကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံအနေနဲ့တရုတ်နိုင်ငံပေါ်မှာကုန်သွယ်ခွင့်တွေတိုးမြင့်ကောက်ခံသွားမယ့်ကိစ္စတွေကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရမ့်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါပြင်အမေရိကန်ကုမ္ပဏီတွေတရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီဖြစ်တဲ့ Huawei ရဲ့ကုန်ပစ္စည်းတွေရောင်းဖို့သူ့အနေနဲ့ခွင့်ပြုသွားမှာဖြစ်တယ်လို့လည်းဂျပန်နိုင်ငံအိုဆာကာမှာကျင်းပခဲ့တဲ့ G20 အစည်းအဝေးပြီးဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတ Trump ကပြောပါတယ်။ American ထောက်လှမ်းရေးဌာနတွေက Huawei ရဲ့နည်းပညာ software တွေဟာ American မျိုးသားလူမျိုးရင်းကိုချိန်ချောက်လာနိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ Huawei ကိစ္စကိုတော့ American နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးမှုတွေမှာအဓိကထားဆွေးနွေးသွားမှာမဟုတ်ဘဲနောက်ဆုံးမှဆွေးနွေးကြဖို့ကိုလည်းသဘောတူထားတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ဖင်တို့ဟာ G20 အစည်းအဝေးရဲ့ပြင်ပမှာတီးကြားတွေ့ဆုံခဲ့ကြတာဖြစ်ပြီးတရုတ်သမ္မတနဲ့ဆွေးနွေးမှုဟာကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ကြောင်းတရုတ်နိုင်ငံဘက်ကလည်းအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်ရကျင်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ခင်ဗျာ။